မေရိကန်နဲ့တရုတ်နိုင်ငံတို့ကြားနောက်ထပ်ကုန်သည်ဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှစတင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါရယ်။ဝါရှင်တန်မှာကျင်းပမှုရှိတဲ့ကုန်သည်ဆွေးနွေးပွဲတွေကိုဖြတ်သိမ်းကုန်ဖြတ်သိမ်းနိုင်ကြောင်းနဲ့ဖြတ်သိမ်းမသိမ်းစောင့်ကြည့်ရမယ်ဖြစ်ကြောင်း VOA ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားမှာသမ္မတထရမ့်ကပြောခဲ့ပါရယ်။အင်ပီရိုမှာမိနစ်30ကြာသတင်းတောက်တွေနဲ့တွေ့ဆုံရမှာသဘောတူညီချက်ရဖို့အစဉ်အသင့်မဖြစ်သေးကြောင်းအခုကျွန်တော်တို့လုပ်နေတာတွေကိုဆက်လက်လုပ်သွားအောင်ကလည်းတခြားရွေးချယ်စရာမရှိကြောင်းပြောပါရယ်။သမ္မတထရမ့်ကတရုတ်ကွန်မြူစီတွေပေါ်နှစ်ကြိမ်ဆက်တိုက်အခွန်တိုးမြင့်ကောက်ယူခဲ့တာကိုရည်ညွှန်းပြောကြားသွားခဲ့တာပါ။အခုလောလောဆယ်တရုတ်နိုင်ငံအနေနဲ့အဆိုးရွားဆုံးအချိန်ကိုရင်ဆိုင်ကြုံတွေ့နေရပြီဖြစ်ကြောင်းလည်းပြောပါရယ်တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကို American ကုမ္ပဏီတွေကနည်းပညာရောင်းချတာကိုပိတ်ပင်ထားတာကိုဆက်လက်ထားရှိမလားဆိုတဲ့မေးခွန်းတို့တော့ Huawei နဲ့ကျွန်တော်တို့စီးပွားရေးလုပ်ကိုင်နေတာမရှိကြောင်းနဲ့ကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်ကြောင်းပြောပါရယ် Huawei ကတရုတ်ဆက်တက်နဲ့တိတ်နှီးစမှုရှိလို့ American မြို့သားလုံခြုံရေးအတွက်စိုးရိမ်ရတဲ့အကြောင်းပြချက်နဲ့ Huawei ကုမ္ပဏီကိုနည်းပညာတွေမရောင်းဖို့ GoogleBroadcom အပါအဝင် American company တွေကိုအခုနှစ်မေလအတွင်းကသမ္မတ Trump အစိုးရကညွှန်ကြားထားခဲ့ပါတယ်ခင်ဗျာ။